စင်ဘာဝေနိုင်ငံရဲ့သမ္မတရွေးကောက်ပွဲရလဒ်ကိုတိုက်ခိုက်တွေကကန့်ကွက်ချပြီးတော့တချို့နိုင်ငံတွေကလည်းဒီကိစ္စအတန်တရာရှိတဲ့အကြောင်းပြောဆိုနေကြပေမဲ့လို့သမ္မတရောဘတ်မူဂါဘီကတော့ပေါ်တူဂီသမ္မတရွေးကောက်ပွဲမှာသူအနိုင်ရတဲ့အကြောင်းကြေညာလိုက်ပြီးသူ့ရဲ့33နှစ်တာအုပ်ချုပ်ရေးကိုဆက်လက်အချိန်တိုးပြီးအုပ်ချုပ်သွားဖို့ရှိနေပါတယ်။စင်ဘာဝေရွေးကောက်ပွဲကော်မရှင်ကလည်းမစ္စတာမူဂါဘီအနိုင်ရကြောင်းကိုစနေနေ့တုန်းကကြေညာခဲ့တာပါ။အတိုက်ခံပြိုင်ဘက်ဝန်ကြီးချုပ်မော်ဂန်ရှိုင်ဂရန်ကမဲဆုစုပေါင်းရဲ့34ရာခိုင်နှုန်းကိုသာရရှိခဲ့ပြီးတော့မစ္စတာမူဂါဘီကတော့67ရာခိုင်နှုန်းနဲ့နောက်ထပ်5နှစ်သမ္မတသက်တမ်းတာဝန်ယူဖို့အနိုင်ရလိုက်တဲ့အကြောင်းရွေးကောက်ပွဲကော်မရှင်ကပြောပါရယ်။သမ္မတမူဂါဘီရဲ့ ZANU PF ပါတီကပါလီမန်လွှတ်တော်ရဲ့သုံးပုံနှစ်ပုံကျော်အများစုကိုအနိုင်ရလိုက်တဲ့အတွက်ဖွဲ့စည်းအုပ်ချုပ်ပုံကိုပြင်ဆင်ခွင့်လည်းရမှာဖြစ်ပါရယ်။မစ္စတာရှိုင်ဂရန်ရဲ့ဒီမိုကရေစီပြုပြင်ပြောင်းလဲရေးလှုပ်ရှားမှု MDC ပါတီကတော့ပါလီမန်လွှတ်တော်နေရာ210နဲ့အနည်းစုကိုသာအနိုင်ရခဲ့တာဖြစ်ပါတယ်။မစ္စတာရှန်ဂရိုင်းကဒီတမရနဲ့လွှတ်တော်ရွေးကောက်ပွဲရလဒ်တွေဟာတိတ်ကိုရုပ်ပြက်ဆင်ပြက်နိုင်လို့နဲ့လို့ဆိုပြီးရွေးကောက်ပွဲမဲမတမာမှုတွေနဲ့ပတ်သက်လို့တရားရုံးမှာရင်ဆိုင်သွားဖို့ရှိပြီးတော့ရွေးကောက်ပွဲအစ်တွေကျင်းပဖို့တောင်းဆိုသွားမယ်လို့လည်းဆိုပါတယ်။ဇူလိုင်လ31ရက်ဗုဒ္ဓဟူးနေ့တမရရွေးကောက်ပွဲရလဒ်တွေကို MDC ပါတီကလုံးဝကန့်ကွက်တဲ့အကြောင်းနဲ့သူ့ပါတီအနေနဲ့အစိုးရတက်မှာပါဝင်မှာမဟုတ်ဘူးလို့လည်းမစ္စတာရှန်ဂရိုင်းကသတင်းစာရှင်းလင်းပွဲမှာပြောသွားပါတယ်။MDC ပါတီရဲ့ကုလကန့်ကွက်မှုကြောင့်2008ခုနှစ်ရွေးကောက်ပွဲပြိပက္ခတွေနောက်ပိုင်းသွေးထွက်တန်ယူအကြမ်းဖက်မှုတွေတဖန်ပြန်ဖြစ်လာနိုင်တဲ့အရေးစိုးရိမ်မှုတွေလည်းထွက်ပေါ်နေပါတယ်။ရွေးကောက်ပွဲရလဒ်တွေနဲ့ပတ်သက်လို့နိုင်ငံတကာအသိုင်းအဝိုင်းကလည်းစိုးရိမ်တဲ့အကြောင်းထုတ်ဖော်ပြောဆိုထားပါတယ်ရှင်။